2019ခုနှစ်ဥရောပချန်ပီယံလိဂ်ဖလားနောက်ဆုံးဘောလုံးပွဲကိုစနေနေ့ညကစပိန်နိုင်ငံရီယယ်မက်ဒရစ်အသင်းနဲ့အီတလီနိုင်ငံကဂျူဗန်တက်စ်အသင်းတို့ရှင်ပြိုင်ကစားကြတာမှာရီယယ်မက်ဒရစ်အသင်းက၄ဂိုးတကိုးနဲ့အပြတ်သတ်အနိုင်ရပြီးချန်ပီယံဖလားကိုစုကူးသွားပါတယ်။ဗြိတိန်နိုင်ငံဝီလာနယ်ကာဒစ်မြို့မှာကျင်းပတဲ့ချန်ပီယံလိဂ်မှာရီယယ်မက်ဒရစ်ကတိုက်စစ်မှုခရစ်စတီယာနိုရိုနာဒိုက၂ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်။ရိုနာဒိုကပထမပိုင်းမိနစ်20မှာတကူနဲ့ဒုတိယပိုင်း64မိနစ်မှာတကူအသီးသီးသွင်းခဲ့ပါတယ်။ရီယယ်မက်ဒရစ်အတွက်ကျန်နှစ်ကူကိုတော့ကာလို့စ်ကာဆမီရိုကဒုတိယပိုင်း61မိနစ်မှာနဲ့မာကိုအဆန်ဆီယိုကဒုတိယပိုင်းမိနစ်90မှာအသီးသီးသွင်းခဲ့ပါတယ်။ဂျူဗန်နက်စ်အတွက်တလုံးတည်းသောခြေပကူကိုတော့မာရီယိုမန်ဇူကစ်ကပထမပိုင်း29မှာသွင်းပေးခဲ့ပါတယ်။မိနစ်ကချန်ပီယံဖြစ်ခဲ့တဲ့ရီယယ်မက်ဒရစ်အသင်းကအခုလိုအနိုင်ရလိုက်တဲ့ကြောင့်ဥရောပဖလားချန်ပီယံလိဂ်အဖြစ်ပြောင်းလဲကျင်းပနေတဲ့ခုခံကာကွယ်တဲ့အသင်းဖြစ်လာခဲ့ပါတယ်။